ရုရှားနိုင်ငံစိန့်ပီတာစဘတ်မြို့ကလူစီကားရမြေောက်ဘူရာယုံတစ်ခုမှာမနေ့တုန်းကဖြစ်ခဲ့တဲ့အထေကံဘုံခွဲတက်ခိုက်မှုကိုကျူးလွန်သူဟာကာဂျစ်စတန်နိုင်ငံဘွားအဇာဘွန်ဂျယ်လီလော့ဖြစ်တယ်လို့ရုရှားစိုးစန်းစစ်ဆေးသူတွေကထုတ်ပြောလိုက်ပါတယ်။လူ14ယောက်သေဆုံးပြီး15ဦးနီးပါးဒဏ်ရာရခဲ့တဲ့ဒီတက်ခိုက်မှုမှာကျူးလွန်သူရဲ့မိလောင်ကျွမ်းနေတဲ့အလောင်းကိုတွေ့ရှိခဲ့ကြောင်းရုရှားဆွေရစုံစမ်းရေးကော်မတီကထုတ်ပြောခဲ့ပါတယ်။စိန့်ပီတာစဘတ်မြို့ကဘူရာယုံနောက်တစ်ခုမှာမနေ့တုန်းကတွေ့ရှိခဲ့ရတဲ့မပေါက်ကွဲသေးတဲ့ဘုံတစ်လုံးပေါ်မှာဂျယ်လီလော့ဖက် DNA မျိုးစမျိုးရိုးရိုးဗီဇာကိုတွေ့ရှိခဲ့ကြောင်းလည်းထုတ်ပြောထားပါတယ်။အစောပိုင်းမှာလည်းဂျယ်လီလော့ဖာအထူးကဘုံခွဲသမားဖြစ်ကြောင်းနဲ့ရုရှားနိုင်ငံသားခံယူထားသူဖြစ်ကြောင်းကာဂျစ်စတန်ထောက်လင်းရာရှိတွေကကနဦးတွေ့ရှိချက်အထောက်အထားတွေကိုကူကာပြီးပြောဆိုခဲ့ပါတယ်။ပေါက်ကွဲမှုပြင်းထန်လွန်းတဲ့အတွက်ယထားရဲ့ထူထဲလာတဲ့တထုတကားတွေပါပေါက်ထွက်သွားခဲ့တာပါ။စင်ပီတာစပန်မျိုးကဘူဒါယုံနောက်တစ်ခုမှလည်းမပေါက်ကွဲသေးတဲ့ဘုံတလုံးကိုမိသက်ဘူးနောက်တစ်ခုမှတစ်ခုနောက်မှဟွက်ထားတာကိုတွေ့ခဲ့ရပြီးတဲ့နောက်ရဲတပ်ဖွဲ့ကရှင်းလင်းခဲ့ရပါတယ်။ရုရှားအာဏာပိုင်တွေကတော့လုံခြုံရေးထွေချိုးတင်ကာကွယ်တဲ့အနေနဲ့မြေောက်ရထားပြည့်စွဲမှုတွေအားလုံးနီးပါးကိုမနေ့တုန်းကရပ်ဆိုင်းထားခဲ့ပါတယ်။ဒီနေ့မှလည်းဘုံဖောက်ခွဲတိုက်ခိုက်မဲ့ချင်းချောက်မှုတစ်ခုကြောင့်ဆနေယာရင်ပြင်မှာရှိတဲ့မြေောက်ရထားဘူဒါယုံကိုနိုင်ပေါင်းများစွာပိတ်ထားခဲ့ရပါတယ်။စင်ပီတာစပန်မျိုးတာဝန်ရှိသူတွေကတော့သုံးရချာဝန်ထဲချင်းထိမ့်ဘက်ကိုကျင်ညာခဲ့ပါတယ်။ပေါက်ကွဲမှုဖြစ်တဲ့နေမှာပဲဘယ်လာရစ်သမ္မတအလက်ဇန်ဒါလူကာရှန်ကိုနဲ့တွေ့ဆုံဖို့ရုရှားသမ္မတဗလာဒီမာပူတင်ဟာလည်းဇာတိမျိုးဖြစ်တဲ့စိန့်ပီတာစဘတ်မှာရောက်ရှိနေပါတယ်ခင်ဗျာ။